နောင်တော့ခင်ဗျာကျွန်တော်ဒီကနေ့ဆရာနဲ့ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့ရခိုင်ပြည်မှာအခုဖြစ်ပျက်နေတဲ့အခြေအနေပတ်သက်ပါတယ်ပထမဆုံးကတော့ဒီကိစ္စဖြစ်ခဲ့ရတဲ့အခြေခံအကြောင်းရင်းကိုကျွန်တော်ဆွေးနွေးကြပါဦးအခြေခံ
အကြောင်းရင်းဆိုတာကတော့ခင်ဗျာဖြစ်ကြပြီဆိုရင်တော့နှုံးနဲ့တမန်နဲ့လည်းများတော့တောင်းဝန်ကြီးကြတာကြီးပါပါဗျာတစ်ဖက်ချင်းမှာကြီးပဲတော့လုံးဝတောင်းဝန်မရှိပါဘူးဟိုမှာကြီးဆိုတာကတစ်ဖက်ရှိမှာပဲပါရှိလို့ရတာဟုတ်တစ်ဖက်ချင်းကရှိနေပြီတစ်ဖက်ကပြောင်းနေဘယ်တော့မှမရှိတော့မရဘူးနှုံးနဲ့ဖက်ဒီကိစ္စကလည်းများတော့လည်းဖြစ်မှာပေါ့လေ
ဟုတ်ကဲ့ပူပြီးဝေးဝေးနန်းနန်းကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့မျိုးချစ်စိတ် ethnic nationalism ပူပြီးတော့ပြင်းထန်လာတယ်ပူပြီးတော့ထွန်းတောက်လာတယ်လို့ကျွန်တော်စဉ်းစားမိပါတယ်ရခိုင်မှာလည်းပဲကျွန်တော်ငငယ်ဆုံးငါတက်တော့မှာပူပြီးပြင်းထန်လာတယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုရင်ရခိုင်ပြည်နယ်မှာဖုန်ဖြိုးတိုးတက်မှုလည်းမရှိဘူးလူငယ်တွေလည်းအလုပ်ကိန်းလည်းမရှိဘူးဆိုတော့လူငယ်တွေကလည်းအကုန်လုံးကြောက်စိမ့်တူဖို့သွားသူသွားနိုင်ငံခြားထွက်ပြီးအလုပ်လုပ်ပြီးလုံစားခြင်းလုပ်လာကြတော့အဲ့လိုခံပြင်းမှုတွေလည်းပါမယ်လို့ထင်ပါတယ်
အဲ့တော့ဦးကျော်ဆောင်ကလည်းကျွန်တော်နဲ့ယူဆိုင်တော်လေးတူပါတယ်။ကျွန်တော်လည်းအဲ့ဒါဝင်လက်ခံတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ငွေကြေးရတဲ့ကိုအခုချိန်တိုင်းစားတော့မျိုးချစ်စိတ်ပုံပြင်းထန်လာတယ်ဆိုတာကတော့မှန်တယ်။ကျွန်တော်တို့ငွေကြေးကတော့မပြင်းထန်ဘူး။အခုရခိုင်ပြည်နယ်လက်ရှိမှာဆိုရင်ရခိုင်ပြည်မှာကအရွယ်ကောင်းလူတွေမရှိတော့ဖြစ်နေတယ်။ပြည်ညာတဲ့နယ်မရှိတော့ဖြစ်နေတယ်။ပြည်ညာတဲ့နယ်ကလည်းအများကြီးအလုံးလုံးကြတယ်ပါတယ်။ချို့ကျွန်းတွေလူတွေလည်းကြောက်နေချစ်ပါရေးအချိန်ကြီးကြောင်းရောအိမ်နဲ့အချိန်ကြီးကြောင်းရောကျော်ရီယာတို့မလေးရှားတို့မှာရောက်ပြီးလုံလုံရနေရခိုင်ကတိုင်းနဲ့ရှိနေတယ်။အတချို့ရခိုင်ပြည်ပါတယ်မှာမိမလေးနဲ့ဖိုးကြီးဖိုးကြီးတွေပဲရှိနေပြောတယ်။အဲ့ဒီပဲ။အဲ့လိုရှိနေဖြစ်နေတယ်။အဲ့လိုရှိနေဖြစ်နေတဲ့အချိန်မှာအရင်ကရစီအကြီးအကြီးရှိနေတော့အရင်ကတော့ရှိအစိုးရဆိုတာသိမလုပ်ရဘူးညီညီရတယ်။အခုကဒီမိုကရေစီပြီးနေပါတယ်ပုဂ္ဂိုလ်မလေးပြောမှရှိတယ်တော့အခုညီများပေါ်ရလာမလားဆိုပြီးတော့များပို့ပြီးတော့ပြောလာကြတယ်လားလို့ကျွန်တော်ထင်ပြီးတယ်လေ။
နောက်တစ်ခုကဆရာဆိုတော့ကြောရဲ့နှစ်ဖက်လုံးကတော့အမားရှိမှာပဲ။ဘာညာပြောနေအောင်ကျွန်တော်တခုစဉ်းစားမိတဲ့ဆက်ဒီမှာအခုခိုင်ပြည်နယ်ဟာဒီဘင်္ဂလီလို့ဒေသကခေါ်တဲ့လူတွေရဲ့ခလုံးမှုစိတ်ညာလာတဲ့ဌာနေမှာကြီးကျင်းမွေးဖွားလာတဲ့လူတွေပြင်ဒီဘက်ကစိတ်ဝင်လာတဲ့လူတွေအများကြီးဖြစ်လာတယ်။ဒါကြောင့်နေမျိုးဆုံးဆုံးရမယ်၊နေမျိုးဝါမျိုးခံရမယ်၊အံပြဲကြောက်နေဆိုတာခိုင်လူမျိုးတွေခိုင်တိုင်းတိုင်းတွေသိကြပါရဲ့ဆရာ။ဒါပေမဲ့ဒီလိုအချိန်မျိုးမှာသူတို့ကမြမတက်မတော်နဲ့လည်းတိုက်ပွဲဖြစ်တယ်။ပြည်တော်စုအစိုးရနဲ့လည်းပဲရခိုင်ပြည်နယ်ရဲ့နိုင်ငံရေးအဖြစ်သူတို့တဟဇာတာမဖြစ်ကြတာလည်းတွေ့နေရတော့ဒီအချိန်ကြီးကတော့ကောင်းတဲ့လက္ခဏာဟုတ်ရလားဆရာ။အခုရှင်မဒီလိုတိုက်ပွဲဖြစ်လာတ
ာပုံမှန်တော့လုံးဝမကောင်းတဲ့လက္ခဏာပါ။ဘာမှမြန်မာပြည်ရခိုင်ပြည်နယ်ဟိုဒုတိယအစိုးရလို့ပြည်နယ်လို့ပြောကြရတယ်။ဒါမှမဟုတ်ကျွန်တော်မြန်မာဆိုတော့အစိုးရလို့ပြည်နယ်ဖြစ်နေမယ်။ဘာလို့အစိုးရလို့ပြည်နယ်လို့ပြောကြရလဲချင်းနေတာနေမြမပညာတော်ကြီးပြည်ရောက်နေရှိနေရအများကြီးရှိတယ်။ပညာရရှိနေအများကြီးရှိတယ်။ကျွန်တော်ရခိုင်မှာပညာတတ်ရန်ကုန်နေတယ်။ဒါဥစ္စာသာလည်းတည်ပါပဲ။ညို့ထုတ်ပြီးလို့ရတဲ့ဘဝကိုရောက်နေပြီ။အဲ့ဒါကတည်းကတစ်ခုပါတယ်။နောက်တစ်ခုကဘယ်လိုဖြစ်နေလဲဆိုတော့ညရခိုင်မြန်မာနဲ့မကျင်းတဲ့ချက်တွေကတော်တော်များနေကြပြီလို့ကြူပါရဲ့။စကြောမယ်ဆိုရင်တော့ဒီ2015ခုနှစ်ရွက်ပေါက်ပိုင်းတိုင်းနေတော့အများကြီးနေတဲ့ပါတီအစိုးရမဖွင့်ရဘူး။အဲ့ဒီကနေရခိုင်ပြည်စစ်ဆေးမှချင်းချင်းတွေငါတို့နေနေငါတို့ဒီမှာငါတို့လူမျိုးစုများကြီးရရင်ငါတို့အစိုးရဖော်မမြင်ရဘူးဘိုးဘိုးအစိုးရချုပ်ကန်နေတာခံနေရတယ်။ဘာမှလုပ်ရပြည့်မရှိဘူးပြည်နယ်ဆန်နာမယ်ပဲရှိတယ်။အဲ့တော့အခုချိန်မှာတိုင်းရင်းသားတွေရဲ့မကြီးလောက်ကိုပုံများလာတယ်ဆိုတာကိုကျန်ပြီးဖြစ်စေမကျန်ပြီးဖြစ်စေကျွန်တော်တို့လက်ခံရမှာပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ငွေတွေကစီးပွားရေးနဲ့ငံကောင်းနေတယ်။ဟိုပတ်စံရေးတမတော်ရှိနေဝါဆန်းနေနေရှိနေဘူး25ပြားနဲ့။ဆိုတော့ဘလို့မှအားသာကဒီမှာတောင်းရင်ကျက်နာဒီမြောက်သိမရှိလာဘူး။အခုကဆင်းရဲဆင်းရဲနဲ့လက်တဲ့နဲ့ဆင်းရဲနဲ့လက်တဲ့နဲ့တော့အစိုးရဘုံမကြီးနာမှုတွေညံ့တဲ့ပုံပုံမြင်များလာတာပေါ့ကျွန်တော်တို့အဲ့လိုပဲမြင်တယ
်ဆိုနိုင်ငံရေးမကြီးနာမှုတွေမှာဆရာဆိုတော့ပြောတယ်ရွေးကောက်ပွဲမှာရခိုင်ပါတီကအများစုနိုင်တယ်ဒါပေမဲ့အစိုးရဖွဲ့ခွင့်မရှိဘူးဘ ഹു အစိုးရကဘ ഹു အနာရပါတီကပဲအဓိကထုတ်ကန်ပြီးတော့လုပ်ခဲ့ဆိုဒီကိစ္စကလည်းပဲမကျေနပ်စရာလည်းဖြစ်နေလို့ဆိုရင်မှားမှာဆရာတကယ်တော့ရွေးကောက်ပွဲလည်းကျင်းပပေးတယ်နိုင်လဲနိုင်တယ်နိုင်ပေမဲ့လည်းသူတို့ဘာမှစီမံခွင့်မရဘူးသူတို့တိုင်းဒေသအတွက်အရေးကြီးဆုံးဖြစ်တဲ့ဒီဘင်္ဂလီကိစ္စမှာတော့မှသူတို့ရဲ့ပြောရေးဆိုရင်တခွန်းဘာမှမရှိဘူးဖြစ်နေဆိုတော့လည်းပဲခံပြင်းတာတော့အဆန်းလို့ပြောကြမှာရှာအ
ဲ့ဒါမှန်ပါတယ်ကျွန်တော်လည်းဘယ်လိုဦးကျော်ဆောင်ကမြင်တယ်လို့ပဲမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုမှာသူတို့ကိုဒီမှာသူတို့အကြောင်းပြတာပေါ့ဗျာဟိုကဒီဘုံရှင်ကဥပဒေကဟိုပြည်နယ်ကြီးကနေတော့သမရကခံထားပြီဆိုတော့သူတို့ခံထားတယ်ပေါ့ ဒါပေမဲ့ပတိမောရှိတာဦးရမကြီးကနိုင်ငံတော်ဟိုပြည်내ဝန်ကြီးချုပ်နိုင်ငံတော်သမ္မတကခံထားပြီပဲပြောတာပြည်내ဝန်ကြီးချုပ်နိုင်ငံတော်သမ္မတကမိမိပါတီကလူကိုခံပြီးတော့မရေးတာပဲဆိုတော့အပြည့်အစုံနဲ့ပါတီကလူကိုတင်နဲ့ခံပြီးနိုင်ငံတော်ပြီးသွားမှာပဲအဲ့ဒါကျွန်တော်တင်လောက်ကရခိုင်ပြည်내နဲ့မဟုတ်ရရှမ်းပြည်내မှာလည်းပါတယ်နောက်ခုအဲ့ဒါဒီနေ့နဲ့လူတွေအချင်းချင်းသာပြည်내သားတွေမကျင်းသားလည်းပါမယ
်ဟုတ်ကဲ့အဲ့တော့အခုရခိုင်ပြည်내တခုရကိုကြည့်ပြောမယ်ဆိုရင်ဆိုတော့ကကြော်ရဲဘင်္ဂလီလို့ခေါ်တဲ့ဒီဘက်ကလူတွေကြွကြော်ဝင်ရောက်လာမှုကလည်းအများကြီးဖြစ်နေတယ်။ပြည်တော်စုအစိုးရနဲ့လည်းပဲတိတ်ပြီးတော့ပနာမဆောက်ဘူးဖြစ်နေတယ်ဆိုတော့ဘယ်လိုဖြစ်လာမလဲ။ရခိုင်လူငယ်တချို့ရဲ့စိတ်ထဲမှာတိတ်နာကြီးခံပြင်းပြီးတော့ဟာငါတို့စီးကြနေမယ်။ဘာညာလို့တွေးတော့တွေးလာကြပါလိမ့်မယ်။အဲ့အတွေ့အကြုံအန်တရာယ်မများဘူးလားဆရာ။
အဲ့ဒါတော့တော်တော်များများလည်းတွေးနေကြတော့တို့ website တွေပါလေဘာကြည့် Facebook တွေတက်ကြည့်နေတို့နိုင်ယူရမယ်တို့နိုင်ရမယ်ရမယ်ပါများအဲ့လိုမျိုးတွေဖြစ်နေတယ်။ဒါပေမဲ့အဲ့ဒါကလည်းဟိုဖြစ်နေဆိုတော့တွေးပုံလုံးရှိမှတွေးနေတွေးတစ်ခုလိုပဲကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့လက်နဲ့ငန်းတစ်ခုကိုထူထောင်နေဆိုလို့ရှိရင်လက်နဲ့ငန်းထူထောင်နေအခြေအနေရှိပြီလား။အဲ့ဒါကိုရှိရမယ်ကိုမကိုရဲ့အခြေအနေကဘယ်လောက်ရှိလဲလူကြီးကပညာကျဘယ်လောက်အောင်ဘုံစီမံခန့်ခွဲမှုပိုင်းမှာဒီဘလော့ရှိနိုင်တယ်။အဲ့လိုမျိုးရှိလားမရှိလားကိုအရင်ဆုံးစဉ်းစားပြီးမှလက်နဲ့နိုင်ငံတော်ဘုံစီကပြောမှာပေါ့။ဘာမှပြီမလဲအရင်ဆုံးပြောတယ်။လက်နဲ့ရင်းရကြီးတော့ဘကြောဆန်းကနေပြောသွားတယ်မလား။လက်နဲ့ရင်းရကြီးရညာတော့လေ။ဘာမှပြပါကြီးတဲ့ဘယ်အစိုးရတဲ့ကောင်းကောင်းမပြောတဲ့လို့ရှိနေအဲ့ဒါဟိုကလည်းနိုင်ငံဖြစ်နေမှာပဲဆိုတာ။အဲ့တော့ခုဒီမှာလည်းဟိုရခိုင်ပြည်လက်နဲ့ဘာညာမှမဲ့အစားဒါကျွန်တော်အမည်ကိုပြောရမယ်ဆိုရင်တော့ဗမာပြည်မှာရေးတဲ့မှာပဲနေပြီးတော့ပြည်내ကအဖွဲ့ကြီးပြည်တော်စုသားအဖွဲ့ကြီးကိုဗမာတွေနဲ့တန်းတူရပြင်နေလို့ထင်တယ်။အဲ့ဒါကိုလည်းဘိုးဆွေရကရခိုင်နေကုန်ပြီ။ကျန်တဲ့တိုင်းရင်းသားတွေအကုန်လုံးကိုပြည်ပြင်နေလို့ကျွန်တော်ယူဆတယ
်။ဤရထုတ်ကြတဲ့ဟာတွေမှာလည်းသူဟာခွဲထွက်မယ်လွတ်လပ်ရမယ်ဆိုတော့တခါမှမပြောပါဘူး။စစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုပဲလူကျင်လို့သူကပြောတာပါ။ဒါပေမဲ့တစ်ခါမှတော့အစိုးရရဲ့ကြောကြားချက်တွေမှာဒီလူရခွဲထွက်ဖို့လုပ်နေတဲ့တင်းတွန်းပူတာအာဆာနဲ့ပူပေါင်းနေတယ်လို့ပြောတာအဲ့အမျိုးလည်းထွက်လာတယ်ဆိုတော့လောလောဆယ်ကင်တွယ်ကုန်ကလည်းပြောစရာဖြစ်နေတယ်ဆရာ
အစိုးရကြီးညာချက်တွေမှာဒီညာဒီအာဇာနဲ့ပတ်ပေါင်းလို့ဝါချပ်ပဲဖွင့်နေတယ်ဘင်္ဂလားဒေ့ရှ်ပြည်ထဲမှာသူတို့စခန်းနေရှိတယ်ဆိုတော့တွေ့တယ်ဘင်္ဂလားဒေ့ရှ်ချက်ချက်ကချက်ချက်ကြီးဖြစ်နေတယ်သူတို့ပြည်ထဲမှာလည်းမရှိဘူးနောက်ဒီညာနဲ့သူတို့နဲ့အာဇာနဲ့ဆက်တယ်ဘာမှမရှိပါဘူးတဲ့ညင်းတယ်ကျွန်တော်ဆိုလိုတာကဥပမာအဖြစ်ဘာတစ်ခုခုပြောပြီးဆိုစိတ်နဲ့ရှိရည်ရှိရမယ်ပေါ့ဗျာဥပမာတို့ပြောတယ်အိန္ဒိယအာဇာနဲ့ပေါင်းတယ်ကဲခဏိတဲ့ဟိကကမှာပေါင်းတယ်ထောက်ထားပြီဗျာဒါမှတို့ဘာလို့ဆွေးနွေးကြဘာလို့ရှိလဲဟာနောက်တစ်ခါဒါမှမဟုတ်လို့ရှိရင်ဘင်္ဂလားဒေ့ရှ်ရဲ့ပြည်ထဲမှာအိန္ဒိယနဲ့အာဇာခံရှိရစားကပေါင်းနေတဲ့ပုံတွေကိုပြန်ပြန်ပေါင်းတော့ဒါမှဂျပန်နဲ့မြန်မာတို့ဘယ်လိုခြံနေရှိကြအောင်တော့တပ်ပုံတွေရထားတယ်ဆိုတော့အဲ့လိုအမှန်မပြဘဲနဲ့ဆွဆွဲလို့ရှိရင်တော့ကျောင်းကကြောတာကိုဒီကနေ့ကတော့ကျောင်းကနေကိုင်းနေလို့ညစရဘာမျိုးတွေဖြစ်နေမှာပေါ့
ဟုတ်ကဲ့ဆိုတော့ဒီကိစ္စပြည်လဲလာနိုင်တဲ့အလားအလာရောဆရာမြင်ပါလားပြည်ထောင်စုအတိုင်းဒါအင်အားစုတွေအများဝင်ပြီးတော့နှိမ့်နိုင်ပြောဆိုဖြောင်းချတာကိုနှစ်ဖက်လုံးလက်ခံရမယ့်သဘောကောရှိနေပါလား
အမှန်ကတော့ဗမာပြည်ရဲ့ဒီလူစစ်ဆိုတာကတော့ခင်ဗျာကျွန်တော်တို့နေရာကြီးနေရာစနေတဲ့ဒီလူစစ်ကပြည်တိမဆုံးသေးဘူးပြည်ထောင်စုရဲ့ဒီ၃လကြာတဲ့အစားပြည်တိဒီလူစစ်ဆရာဘာမှပြောရရတဲ့တန်းက leadership ကိုနေကစားတယ်အခုက2019ခု87ပြည့်ရှိပြီအဲ့ဒါလည်းဘယ်လိုမှ graduate ပညာရေးလက်မရနိုင်ဘူးဆိုတာကခင်ဗျာဟိုကျွန်တော်တို့နေနေတော့အခုကိုပြန်ပြန်ဆိုသွားတယ်လို့ရှိရင်စစ်ဆိုဒီမှာနှုတ်လက္ခဏာဉာဏ်ရည်ဒီအပေါင်းလက္ခဏာဆိုတာအရှိရှိနေတဲ့ကာလပတ်လုံးအတိုင်းကြီးကဘယ်တော့မှလည်းနေချမ်းသာမှလည်းမဟုတ်ဘူးနေအောင်ထူမှလည်းမဟုတ်ဘူးဒီလိုလိုနဲ့ကောင်းကောင်းမွန်မွန်နေရမှာမဟုတ်ဘူးစစ်ကြောင်မူတည်တဲ့လူတွေအများကြီးရှိမှာခလေးတွေအကုန်လုံးပြေးပါမယ်ဖြစ်မယ်။မိမတွေမဆုမဖြစ်မယ်။ဒါချင်းစရာကောင်းတာမို့လားစစ်ကိုစစ်တိုက်နေနေနေနေရမယ်အစားကိုနှုတ်တစ်ဖက်ကိုရိုနာရှိနေရှိမယ်ကိုရိုနာရှိနေရှိမယ်။အဲ့ဒါမျက်နှာစုံကြီးချပြီးဆွေးနွေးကြပြီးတော့အင်းအင်းကြီးကြတာဟိုမကောင်းဘူးလားလို့ကျွန်တော်ထင်တယ
်။ဆရာအဲ့တော့ကျွန်တော်တခုဆက်မေးကြည့်ပါလေ။ဆရာနဲ့ကျွန်တော်နဲ့ပြောတာကိုအထူးသဖြင့်ရခိုင်ပြည်သားအကြိုက်ကြီးမှကြိုက်နေတယ်အကုန်လုံး။အဲ့တော့လူများစုရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ရောဆရာတို့သဘောရလဲဆရာ
အဲဆိုင်ရင်လည်းဆင်းကြပါလိမ့်မယ်ဒါပေမဲ့ကျွန်တော်အနေနဲ့အမှန်ကိုပြောတာကစစ်ဖြစ်နေတာကိုမကြိုက်လို့ကျွန်တော်ပြောတာပါစစ်ဖြစ်နေလူနာမလဲအခုပဲကြည့်နေခိုင်ကြည့်နေမှလူတွေ4,000လောက်အိုးစီကြီးကြီးမဲ့ဖြစ်နေပြီအဲ့ဒါကောင်းလားအဲ့ဒါကိုကျွန်တော်ပြောတာလေနောက်ပြီးတော့ကျွန်တော်အချင်းချင်းမဲ့ပြောမယ် တော့ကျွန်တော်ကြည့်တဲ့ကိုယ်ကလေးဒီလိုကြည့်ကြတဲ့ချိန်မှာကျွန်တော်ပြင်သခါတယ်ကျွန်တော်မျိုးမဆုံးဝဖြစ်တယ်အဲ့ဒါကြီးကျွန်တော်မြင်သားတယ်ကိုယ်တိုင်လက်ခံလာရရတယ်အဲ့တော့ဒီချက်ချက်လာလို့ကျွန်တော်မချက်ဘူးပေါ့ဗျာခုနိုင်စတန်ဒတ်လောက်လုံးနဲ့ပဲရှင်းနိုင်ရပြီညဉ့်ညဉ့်လောက်ကြပါဒါပဲကျွန်တော်ပြောနေတယ်အဲ့ဒါကိုကျွန်တော်ကကြည့်လို့ကျွန်တော်ဝိုင်းဆိုင်ရတယ်